အိန္ဒိယနိုင်ငံရဲ့တပ္ပရာတစ်အဖြစ်ကျောင်းဆရာမကနေနိုင်ငံရေးလောကထဲဝင်လာခဲ့တဲ့ပထမဆုံးတော်မော်လူမျိုးစုအနွယ်ဝင်အမျိုးသမီးဒရောပဒီမာမူကဒီနေ့ကျန်းသစ်စာကျိန်ဆိုပါတယ်အိန္ဒိယမှာတပ္ပရာယာဒူဟာအာနာထက်နိုင်ငံခေါင်းဆောင်အဖြစ်ပွဲတဲ့တင်ကြရသဘောထားဆောင်ပေမဲ့လည်းဒရောပဒီမူဟာတပ္ပရာဖြစ်လာတဲ့ဟာအိန္ဒိယမှာအလေးထားမခံရတဲ့တိုင်းသားလူမျိုးစုအတိုင်းဝန်းအတွက်အောင်မြင်မှုတင်ကြရဖြစ်နေပါတယ်
ये हमारे लोकतंत्र की ही शक्ति है कि उसमें एक गरीब घर के पैदा होने बेटी
इंडिया मा से ये नंबर दू တွေအတွက်အိမ်မက်မယုံတက်တက်မဟုတ်ပဲဒီအိမ်မက်တွေကိုအကောင့်ထဲဖော်နိုင်တယ်ဆိုတော့အခုသူရွေးကောက်တင်မြောက်ခံရတက်တည်ပြနေတာပါလို့အသက်64နှစ်အရွယ်တမ္ပရာဒရောပတီမာမူကဒီနေ့အိန္ဒိယပါလီမန်မှာကျန်းသစ်စာချိန်ဆိုတဲ့အချိန်ပြောဆိုသွားတာပါရာစုနှစ်ပေါင်းများစွာအခွင့်အရေးတွေညှင်းပန်ခံခဲ့ရတဲ့သူတွေအတွက်အကြီးအကျယ်ကျေနပ်ဝမ်းမြောက်စရာပါလို့လည်းပြောဆိုသွားပါတယ်။ဒေါ်ပါတီမာမူဟာအိန္ဒိယနိုင်ငံတမိုင်းမှာဒုတိယမြောက်မျိုးသမီးတမ္ပရာအဖြစ်ရွေးချယ်ခံရသူပါ။အိုဒီသပြည်နယ်အရှေ့ပိုင်းရွာတရွာကအကြီးအကဲအိန္ဒိယရဲ့အကြီးဆုံးတော်မော်လူမျိုးစုဖြစ်တဲ့စန်သဲလူမျိုးစုအဖွဲ့ဝင်အမျိုးသမီးဒေါ်ပါတီမာမူဟာသူ့ရွာမှာကောလိပ်ကျောင်းတက်ခွင့်ရခဲ့တဲ့ပထမဦးဆုံးအမျိုးသမီးလည်းဖြစ်လို့ရက်ရွာရေးကိစ္စတွေမှာတက်တက်ကြွကြွပါဝင်ခဲ့တာကြောင့်ထင်ရှားလာသူဖြစ်ပါတယ်။လွတ်တော်သက်တမ်း20မှာအာဏာရ BJP ပါတီရဲ့အမတ်ဖြစ်လာခဲ့ပြီးမကြာမီကဂျာကန်ပါတီပြည်နယ်အုပ်ချုပ်ရေးမှူးဖြစ်လာခဲ့ပါတယ်။